လက်ရှိကိုဗစ်ကာလအမေရိကန်ရွေးကောက်ပွဲကျင်းပမှုပုံစံကနေမြန်မာနိုင်ငံအနေနဲ့ဘလို့သင်ခန်းစာယူစရာတွေရှိတယ်လဲ။နောက်အမေရိကန်ရဲ့နိုင်ငံရေးအပြောင်းအလဲကမြန်မာနိုင်ငံရေးအပေါ်ဘလို့တက်ရောက်နိုင်တယ်လဲဆိုတဲ့သတင်းကိုတင်ပြပါမယ်။ကျွန်တော်မိုးစောပါ။လက်ရှိကိုဗစ်ကာယောဂါကူးစက်မှုမြန်မာနေချိန်ကျင်းပတဲ့အမေရိကန်နိုင်ငံရဲ့ရွေးကောက်ပွဲမှာမဲပေးသူတန်း150လောက်ရှိပြီးကြိုတင်မဲပေးသူဟာ68တန်းရှိပါတယ်။ဒါဟာမဲပေးသူရဲ့၃ပုံ၂ပုံရှိခဲ့တယ်လို့ကြိုတင်မဲပေးသူရဲ့၃ပုံ၂ပုံဟာလည်းစာတိုက်ကနေတဆင့်မဲပေးခဲ့ကြတာပါအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီရဲ့ပြောရေးဆိုခွင့်ရှိသူဒေါက်တာမျိုးညွန့်ကစာတိုက်ကနေမဲပေးတဲ့စနစ်အပေါ်အခုလိုတုံ့တက်လိုက်ပြီးတစ်ချိန်မှာအွန်လိုင်းကမဲပေးတဲ့စနစ်မျိုးလိုအပ်လာနိုင်ကြောင်းတုံ့တက်ပါတယ
်သူရဲ့မဲပေးမှုကကျွန်တော်စာတိုက်ကမဲပေးရတယ်တော့ကျွန်တော်လူကိုယ်တိုင်မဟုတ်ခဲ့တဲ့မဲပေးနိုင်တဲ့ facility ဖြစ်တော့ကကိုဗစ်ကာလမှာပုံပြီးတင်တော့ပါတယ်အဲတော့ကျွန်တော်တို့ကလည်းကျွန်တော်အင်ဂျင်ရင်းဖြစ်တဲ့အင်ဂျင်ရလည်းနိုင်ငံမျိုးပါလေ online မဲပေးနေဆိုအောင်နေဖြစ်တော့เนาะကျွန်တော်တို့ချိန်ရလာရင်တော့ဒီစနစ်ဟာတောင်မှတစ်ချိန်ပါစဉ်းသုံးမှုလုပ်အောင်လုပ်လာပါလိမ့်မယ်
ပြည်သူပါတီရဲ့ဥက္ကဋ္ဌဦးကိုကြီးကတော့လက်ရှိအမေရိကန်ရွေးကောက်ပွဲလုပ်ငန်းစဉ်အပေါ်အခုလိုတုံ့တက်ပါတဲ့
ပဲပြီးတဲ့အခါမှာဒီနိုဗင်ဘာ3ရက်နေ့မတိုင်ခင်ကတည်းကသူကပြည်သူတွေအနေနဲ့လူကိုယ်တိုင်ဖြစ်စေစာတိုက်ကတစ်ဆင့်ဖြစ်စေသူကမဲလာပေးနိုင်အောင်စီစဉ်ပေးထားတော့ဟိုမဲပေးရက်နေ့တနေ့တည်းမှာလူစုလူပေးဖြစ်တာမဟုတ်ဘဲနဲ့တခါလေလူခွဲထားပြီးသားဖြစ်နေတယ်အဲ့တော့ဟိုကြိုတင်မဲကြီးပဲစမ်းတရာနီးပါးလောက်မဲပေးပြီးသားဖြစ်တယ်ဆိုတော့အဲ့ဒီလူမျိုးပြင်ဆင်မှုမျိုးစီစဉ်နိုင်မှုမျိုးကကျွန်တော်တို့ဒီမှာအင်မတန်အားနေရတယ်ပေါ့အာဒါကြောင့်မလို့သူတို့ရဲ့ဒီမဲပေးတဲ့ဥယျာဉ်အရေးအတွက်ကဒီရေကောက်ပွဲမှာစံချိန်တင်တဲ့ဒီကိုဗစ်လိုအခြေအကျိုးမှာတောင်းပါအ
မေရိကန်နိုင်ငံရဲ့နိုင်ငံရေးအပြောင်းအလဲဖြစ်လာမယ်ဆိုရင်မြန်မာနိုင်ငံရေးအပေါ်တည်ရောက်မဲ့အလားအလာနဲ့ပတ်သက်လို့ဒေါက်တာမျိုးညွန့်ကအခုလိုပြောပါတယ
်အမေရိကန်နဲ့အလောက်နိုင်ငံတွေရဲ့နိုင်ငံရေးတောက်အောင်လေးအင်တန်ခိုင်းပါပါတယ်ခင်ဗျလူတူဦးပြောင်းပြောင်းလဲနေရတယ်တော့အကြီးကျယ်ကျွန်တော်တို့နိုင်ငံနဲ့ပတ်သက်တဲ့ကြောင်းဝင်လေးတွေကိုအမှုရှိချင်ပါတယ်
ပြည်သူပါတီဥက္ကဋ္ဌဦးကိုကိုကြီးကတော့မြမကြီးအရေးအပေါ်မှာ Republican Party နဲ့ Democrat Party ကစိတ်ဝင်စားမှုပိုများခဲ့ကြောင်းတုံ့တက်ပြီးသူ့အမြင်ကိုအခုလိုပြောပါတယ်
။သူတို့ဘယ်သူပဲတက်တက်ပါအဲ့တော့ကျွန်တော်တို့ကခုဒီရင်းအင်အားဒီဖြာကြီးတစ်ခုကိုမတည်ဆောက်နိုင်ရင်တော့နိုင်ငံတကာကလည်းကျွန်တော်တို့နိုင်ငံနဲ့ဆက်တဲ့ဖိအားပေးမှုတွေက2020ရွေးကောက်ပွဲအလွန်ပါလဲဆက်ပြီးတော့ဖြစ်လာနိုင်တယ်။အဲ့တော့ဖြစ်လာနိုင်တော့အဓိကကတော့ဒီအမေရိကန်သမ္မတနိုင်အရှုံးကိစ္စကတော့ကျွန်တော်တို့ဒီတောင်တရုတ်ပြည်လည်းပြဿနာဒါတရုတ်နိုင်ငံနဲ့ပြည်မှာဟုတ်ပြဿနာဒီဟာတွေရဲ့တရက်တော့ကျွန်တော်တို့ဒီကိုအနည်းနဲ့များတော့ရိုက်နိုင်မယ်လို့မြင်ပါတယ
်။2020ရွေးကောက်ပွဲစောင့်ကြည့်လေ့လာနေတဲ့ဖန်တီးရင်အဖွဲ့ကဒါရိုက်တာဒေါခင်လေးငယ်ကတော့အမေရိကန်ရဲ့ခေါင်းဆောင်အပြောင်းလဲဟာမြန်မာနိုင်ငံရေးအပေါ်တည်ရောက်မှုရှိနိုင်မယ်လို့သုံးသပ်ပါတယ်။
အင်းရဆိုရင်တော့ဒီပါတီလိုက်ပြီးလူပုဂ္ဂိုလ်အရာကိုကျွန်တော်တို့နိုင်ငံဒီခေါင်းဆောင်ချင်းတွေကဆက်ဆံမုန်းချင်းမတူတာရှိရင်နာဟိုတချို့ခေါင်းဆောင်တွေဆိုခုနတခြားလူမျိုးစုနောက်လူနည်းစုလူမျိုးစုပေါ့နော်နိုင်ငံအဲဒါသားတွေအပေါ်မှာထားတဲ့သဘောထားတွေကအစားအဲ့လိုမျိုးလူပုဂ္ဂိုလ်အနေနဲ့ကိုမတူတာမျိုးတွေပြောဒါခေါင်းဆောင်အပြောင်းလဲဖြစ်ရင်တော့နိုင်ငံရဲ့မူဝါဒတွေလည်းပြောင်းသွားရဲ့ဖြစ်နေကျွန်တော်တို့လူနိုင်ငံမျိုးတွေလည်းဆက်ဆံရေးမှာလည်းအပြောင်းလဲရှိလာနိုင်တယ်
ရွေးကောက်ပွဲတွေနဲ့ပတ်သက်ပြီးလက်ရှိစိုးရိမ်မှုကိုတော့ဒေါခင်လေးငယ်ကအခုလိုဆက်ပြောပါတယ်
။ဒီမြန်မာနိုင်ငံမှာခုနအမေရိကန်နိုင်ငံမှာပေါ့နော်ရွေးကောက်ပွဲရလဒ်ကိုလူတို့ကလေအဲလက်ခံနိုင်ဖို့လိုတယ်ဖြင့်ကျွန်တော်တို့တရင်းတွေမှာကြားရတော့တချို့လူတွေကတော့ဘယ်ဘယ်ဘက်ကလည်းနိုင်နိုင်ပေါ့နော်မငြိမ်မသက်မှုတွေဖြစ်မှာကိုစိတ်ကြည့်ပြီးတော့ကြိုတင်ကာဝယ်ထားရဆိုတာမျိုးလည်းတွေ့ရတော့ကျွန်တော်တို့မြန်မာနိုင်ငံအတွက်လည်းဒီရွေးကောက်ပွဲအလွန်မှာအဲ့လိုမျိုးတွေဖြစ်မှာလည်းစိတ်ကြည့်ပါတယ်
လက်ရှိအမေရိကန်ရွေးကောက်ပွဲရလဒ်တွေကတော့အပြည့်အစုံထုတ်ပြန်နိုင်တာမရှိသေးပါဘူး။နောက်ဆုံးရရှိထားတဲ့သတင်းတွေအရတော့လက်ရှိသမ္မတဒေါ်နယ်ထရန့်ကိုဒီမိုကရက်သမ္မတအလောင်းဂျိုးဘိုင်ဒန်ကမဲရရှိမှုတစ်ရခိုင်နှုန်းကျော်အတာနဲ့ဦးဆောင်နေပါတဲ့။ကျွန်တော်မိုးစောရန်ကုန်ကနေသတင်းပေးပို့တာဖြစ်ပါတဲ့။